ပုံခဲအကြောင်းသားသမဂ္ဂဥက္ကဋ္ဌဆောင်ရွက်နေပါတယ်ပြီးတော့ဟိုဒီတိုင်းရှိမှာလည်းဒီအခြေခံမြညာအကြောင်းသားသမဂ္ဂအမှာလည်းကျွန်တော်ပေါင်းဆောင်ရွက်နေပါကျွန်တော်နာမည်သူရလင်းပါဗျာ
အခုပြောနေတဲ့လူငယ်ကတော့ ARE တိုင်းဖြာပုံခဲအကြောင်းသားသမဂ္ဂဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့ဘိုးကလေးမျိုးကကိုသူရလင်းဆိုတဲ့သူပါဒါကြောင့်အဲ့ဒီဒေသကအကြောင်းသားသမဂ္ဂရဲ့လှုပ်ရှားမှုတွေဘလောက်လုပ်ပိုင်ခွင့်ရနိုင်ပြီလဲလို့မေးကြည့်ပါတယ်
ခုနောက်ပိုင်းမှာဟိုကျွန်တော်ကထိုင်တခုပဲစီအနေနဲ့ဆိုတာထပ်ပေါ့နော်ဒီနေ့တနင်္ဂနွေလုံးနေထားနေကိုကျွန်တော်ကချုပ်ပြီးတော့ဟိုပြောရလိမ့်မယ်တော့ဘာဖြစ်လို့လဲဆိုတော့လက်ရှိနေထားမှာဟိုအရင်ခေတ်ကစားဆိုရှင်တော့မတိမတာလွတ်လပ်ခွင့်ဆိုတဲ့ဟာမျိုးရှိကြနေမှာလေအဲ့ဒီလွတ်လပ်ခွင့်ဆိုတဲ့ဟာကတတိယဖြစ်ဒီကျောင်းသားလှုပ်ရှားမှုလေတတိယဖြစ်ဒီကျောင်းသားတမကအင်အားစုအကြမ်းရဲ့မှာအစိုးရရဲ့လက်ဝေခံပေါ့နော်ဒါတော့လူတစုရဲ့လက်ကင်တော့ပုံတော့ကျောင်းသားတမကရောနေရာပေးထားတယ်ခေတ်ဆော့ဆော့ချက်အနာရှင်စနစ်ကတတိယဒီလာခဲ့တဲ့ဘောကနာဘောကျုပ်ကိုဖြုတ်ခွဲပြီးဘောကနာဘောကျုပ်ပျက်စီးရေးလမ်းစဉ်ကိုလက်ရှိအခြေအနေအထိမှာရှိနေတဲ့အနေအထားရှိတာအဲ့တော့ကျွန်တော်ကကျွန်တော်လှုပ်ရှားမှုတွေဒီတောင်းတမကလုပ်ငန်းဆောင်ရွက်ချက်တွေလုပ်တဲ့အခါမှာကျွန်တော်ကအခက်အခဲကတော့ရှင်းတယ်ဟုတ်ကျွန်တော်အနာပိုင်းကဒီဘောကနာပေါ်မှာခွဲခြားတဲ့ပုံစံမျိုးတွေအခုချိန်ဒီဘောကနာပေါ်မှာအကောင်းမမြင်နိုင်တဲ့ပုံစံမျိုးတွေဘောကနာပေါ်မှာအခုချိန်ဒီအပေါ်ချနေတဲ့ဟာမျိုးတွေကြားထဲမှာပေါ်မှာကျွန်တော်ကဒီကျွန်တော်ရဲ့ဒီလှုပ်ရှားမှုတွေကိုကျွန်တော်ကလှုပ်ရှားလှုပ်ကြုံးကလှုပ်ရှားနေတာ
သူကចောင်းသားသမကမှာတောင်းဝန်ယူနေတဲ့အတွက်အဲ့ဒီဒေသတွေကចောင်းသားတွေရဲ့အခက်အခဲတွေလိုအပ်ချက်တွေသိနေပါတယ်။ဒါကြောင့်အဲ့ဒီအခက်အခဲတွေကဘာတွေလဲဆိုတော့သူပြောတာကဒီလိုပါ
။ဘာရဲ့အဓိကအခက်အခဲဖြစ်လဲဆိုတော့ကျွန်တော်ကဒီဘက်မှာဆိုရင်လည်းနှစ်ပိုင်းတွေ့ရတယ်ပေါ့နော်။ပထမဆုံးအပိုင်းကတော့ကျွန်တော်ကအခြေခံပညာကဏ္ဍအပိုင်းနဲ့ဒုတိယအပိုင်းကကျွန်တော်ကအဝေးတင်နေတဲ့အပိုင်းပေါ့နော်။ပထမဆုံးအခြေခံပညာကဏ္ဍမှာចောင်းထဲမှာကဒီကျောင်းသားတွေတူးချင်းစီကိုလွတ်လပ်ခွင့်ပေါ့နော်လွတ်လပ်ခွင့်ဆိုရင်ကျွန်တော်ကအတင်းတော့ဖွဲ့စည်းခွင့်ပါတယ်ပြီးရင်လွတ်လပ်စွာရှင်ပြိုင်ခွင့်လွတ်လပ်စွာမိမိရဲ့စံနာကိုဖော်ထုတ်ဆွေးနွေးခွင့်ပြေပါတယ်ပေါ့နော်အဲ့လိုဟာကျွန်တော်လက်ရှိအချိန်ဒီမပေးလေးရနေထားမျိုးတွေရှိတယ်နောက်ပြီးတော့ကျောင်းနေမှာဆိုလို့ရှိရင်ကျွန်တော်ကဒီအခြေခံကခြေတက်ဒီတောက်သုံးရေလိုအပ်ချက်ကအစားအင်နာလိုအပ်ချက်ကအစားအခုတည်းကအများဆုံးညဆိုင်နေရတဲ့ဟာလေးရှိရဟုတ်ကြေးပါဒီမှာဆိုအခြေခံညာကဏ္ဍမှာဘာရေးသွားတွေ့ရလဲဆိုတော့အခုကျန်ရှိရေတံကုန်းတံနဲ့သွားနေရတာလေအခုချိန်ကြီးရှိသေးတယ်ပြီးတော့အခုချိန်ကြီးကိုဒီကျောင်းသားရေတင်ကြားတင်ကြားရေးဘက်မှာအဆင်မပြေရအပိုင်းကြီးအခက်အခဲတွေကိုကျွန်တော်ကအခြေခံညာကဏ္ဍမှာအများကြီးတွေ့ကြုံနေရသေးရပေါ့
မြေဝချုံးပေါ်ဒေတာဖြစ်တဲ့ဖြာပုံခရင်ဟာတူရနဲ့တူရသွားလာရေးခက်ခဲနေပါသေးတယ်။ဒါကြောင့်ရွာတွေမှာနေတဲ့အထက်တန်းကျောင်းသားတွေအနေနဲ့အစိုးရအတိမတ်ပြူလာတဲ့ကျောင်းတွေကိုနေတိုင်းသွားပြီးပညာသင်ဖို့အခက်အခဲရှိတဲ့အတွက်ဒီဆက်ရရွာတွေစုပြီးပြင်ပဆရာတွေနဲ့သင်ကြားရပါတယ်။ဒါပေမဲ့အဲ့ဒီကျောင်းတွေကိုပညာရေးဌာနကပိတ်ပင်ထားတဲ့အတွက်အခုပညာသင်နေမှာကျောင်းသားရာနဲ့ချီပြီးအခက်အခဲဖြစ်ရတယ်လို့ကိုသူရလင်းကပြောပြပါတယ်။
အဲ့ကျောင်းနေမှာပညာသင်ကျောင်းနေကျောင်းသားများဆိုပညာသင်ကျောင်းကအခွင့်အလမ်းကိုဆုံးရှုံးသွားတဲ့အနေအထားမျိုးတွေရှိကြပေါ့အဲ့ဒီကျောင်းသားတွေတော့ပညာရေးမှုဘက်ကတော့တိတိကျကျဖြေချသေးတာတော့မရှိဘူးဟိုတိုင်းမှာသူတို့ရဲ့အနေအထားကပါလေဥမာကျောင်းအပ်ပေါ့နော်သူရတော့တက်ပေါ့ဥမာဟူလာရဲ့တော့ကလေရန်တော့အထက်တန်းတော့ကျောင်းပေါ့နော်ဟိုအထက်တန်းကျောင်းဝဲလို့ပုံမှန်မျိုးတွေတက်ပေါ့ကျောင်းအပ်ပေါ့ဒါပေမဲ့ဒီလိုမျိုးဟာတွေသူကအဲ့လိုမျိုးသူတို့ချပြရင်လိုင်းပေါ့နော်ကျွန်တော်ကစဉ်းစားရခါမှာကုန်းတွေကရေစံသွားတဲ့ဟာမျိုးရှိတယ်ခေချန်တန်းဆွတ်တမှုတွေရှိရခါမှာအခုချိန်ကျောင်းသားတွေတော့အဆင်ပြေရရဖြစ်နေသေးတယ်မဟုတ်လားအဲ့တော့ကျွန်တော်စတန်းကောက်ဖြစ်တဲ့အခါမှာတောင်းမတက်ရတဲ့ကျောင်းသားဦးကြီးတွေခါတော့ဒီဘက်မှာဆိုလို့ရှိရင်300ကလည်း400ကျားရဲ့ပေါ့နော်ဒါဟိုအတိအကျမဟုတ်တော့မှအများစုကတော့ရာခိုင်နဲ့အထက်မှာရှိကြပါအ
ခြေခံပညာကျောင်းသားတွေအပြင်အဝေးတင်တက်ကတူကျောင်းသားတွေမှာလည်းအခက်အခဲရှိနေတယ်လို့ဆိုပါတယ်အဲ့ဒီအခက်အခဲတွေကိုလည်းကိုသူရလင်းပြောတာကဒီလိုပါ
ဒီအဝေးတင်ရဲ့ကဏ္ဍကိုဖွားပြီးတော့ကြည့်မယ်ဆိုရင်ဝိသေတတတူအများဆိုတာကျွန်တော်ကဆက်တော်ကြီးပေါ့နော်ဒီသူ moving ပေါ့နော်တက်နေရမှာဆိုဖြောင်းဖုန်းဆိုင်တစ်ခါလုံးဝ moving မှာပဲတက်ရတယ်အဲ moving နဲ့ဆက်တော်ကြီးမှာကျွန်တော်ကဟိုဘယ်ချိန်မှာ bunny versus trap လဲဆိုရင်ဟာမျိုးတွေဟိုဘယ်ချိန်မှာဘလုံးလုံးဟာတွေအဝေးတင်နေတဲ့အတွက်ကိုလိုအပ်ချက်တွေအများကြီးဖြစ်တယ်ပြီးတော့သူတို့ကဟိုအဝေးတင်ကကျောင်းတက်ရင်းနဲ့ဒီမမျိုးရဲ့မိသားစုဆောင်းနေတာအလုံးခံနေရုံးခံနေတာအခါမျိုးတွေမှာသူတို့ရဲ့ပညာရေးလိုအပ်ချက်တွေကိုလက်ရှိအခြေအနေဒီလိုလိုတော့ဖြည့်ဆည်းပေးနိုင်မရှိတဲ့အနေအထားကိုတွေ့ရတယ်ပေါ့ဒါကြောင့်တက်ခရိုင်ရဲ့အနေအထားကအရေးပြောတာပေါ့နော်နောက်ပြီးတော့ဒီတနင်္ဂနွေနေ့အနေအထားမှာလည်းကျွန်တော်ရဲ့ခရိုင်အနေအထားလိုပဲမကွာပါဘူးဥပမာဆိုရင်ဝေးတင်နေအခုချိန်ထိကိုတချို့ကျောင်းတွေမှာဆိုဝေးတင်နေကိုမဲပေးခွင့်မပေးရဘူးဝေးတင်နေကိုကျောင်းသားမဟုတ်ပါဘူးဆိုတဲ့ပြောစကားလိုဟာမျိုးလိုဝေးတင်နေကိုကျောင်းသားသမဂ္ဂတွေမှာခွဲခြားနေတဲ့တချို့ဥပမာပေါ့နော်အစိုးရဖွဲ့ပေးထားတဲ့နာဝင်ခွဲပေးထားတဲ့တမကရီမှာဝိသေကျောင်းသားကိုခွဲခြားဆက်ဆံတာဖိနေဆက်ဆံတာရအခုချိန်ကြီးရှိနေဦးမယ်ကြောင့
်အခြေခံပညာနဲ့အဝေးတင်တက်ကတူကျောင်းသားတွေရဲ့အခက်အခဲတွေကိုအခုလိုကြားရတယ်လို့သူကိုယ်တိုင်ကလည်းဘိုးကလေးမျိုးမှာပညာရေးဆွေးနွေးပွဲလုပ်လို့တရားစွဲခံရတယ်လို့ကိုသူရလင်းကပြောပြပါတယ်
ကျွန်တော်တို့ကပညာရေးဆွေးနွေးပွဲလုပ်တာကိုခွင့်ပြုချက်နဲ့လုပ်တယ်ဆိုပြီးတော့ပေါ့နော်ပုံမှန်26နဲ့တရားဆွဲထားတဲ့ဟာမျိုးပေါ့အဲ့အမှုကလည်းလည်းရှိရှင်နေမှာတော့သူကဝန်ဟန်ထုတ်တယ်ဆွဲဟာမျိုးပြောထားတယ်ဒါမျိုးလည်းရှိရှင်နေစီအဲ့အမှုကဟိုဘလို့မှလည်းအသက်ဝင်လှုပ်ရှားတဲ့ပုံမှန်မျိုးလည်းမတွေ့ရသလိုရက်တန့်ထားတဲ့ပုံမှန်မျိုးလည်းမတွေ့ရသေးဘူ
းဒါကြောင့်သူ့ပညာရေးကလည်းရက်တန့်နေရပါတယ်ဒါပေမဲ့တစ်ဖက်မှာတော့ကွန်ပျူတာသင်တန်းတို့တယ်လီဖုန်းပြင်တဲ့ပညာတို့ကိုသူလေ့လာနေတယ်လို့ဆိုပါတယ်အဲ့ဒီပြင်ကျောင်းသားသမဂ္ဂလွတ်လပ်စွာတည်ရှိခွင့်အပါအဝင်ဘဝနိုင်ငံလုံးဆိုင်ရာကျောင်းသားတန်ကမကများအဖွဲ့ချုပ်ရဲ့မူရီအတိုင်းဆက်ပြီးရှောက်လန်းအောင်မယ်လို့ဆိုပါတယ်
။လူချင်းနဲ့ကျွန်တော်ရဲ့ပန်းတိုင်ဟင်ကိုမရောမချင်းဆောင်ကသွားမှာပဲ။နောက်ပြီးတော့ဟိုကိုအတွက်ကိုလည်းဒီစူးစမ်းတဲ့အပိုင်းဒီမှာကျွန်တော်ကတော့ဆက်ပြီးတော့စူးစမ်းသွားမှာပဲ။ဟိုလက်ရုံချီချက်ကိုလည်းမဆုံးလို့တစ်ခါကကိုရဲ့ဝါသနာနဲ့တစ်ခါကကိုရဲ့ဒီပညာရေးအပိုင်းမှာလည်းဆောင်းမထိခိုက်စေဘဲနဲ့ကျွန်တော်ကဆက်ပြီးတော့သွားမှာပါပဲ
။ညီလေးညီမလေးတို့ရောဒီမိုကရေစီပညာရေးကျောင်းသားတို့အခွင့်အရေးကာကွယ်ရေးကျောင်းသားသမဂ္ဂတွေလွတ်လပ်စွာတည်ရှိရေးတွေအတွက်ဘလို့စိတ်ကူးစိတ်တမ်းရှိကြလဲနောက်တစ်ပတ်မှပြန်ဆောင်ကြမယ်နော်